ဩစတြေးလျပေါ်မောက်ခရှွန်တာနယ်ကိုပြန်လွတ်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာစစ်ခေါင်းဆောင်ကိုမြစ်တာရက်ခံခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးရဲ့စာနဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမြစ်တာရက်ခံခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ္စတာပါခ်ဆိုခေါင်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။မစ္စတာချွန်ဒန်နယ်ရဲ့တရားရုံးကိစ္စတွေပြီးသွားတာနဲ့အပြုတ်တဘောတုံ့ပြန်ပါမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကတိပြုခဲ့ကြောင်းကမ္ဘောဒီးယားဆွေးအပိုင်းကမ္ဘူချာသတင်းဌာနမှဖော်ပြပါတယ်။မစ္စတာချွန်ဒန်နယ်ဟာဩစတြေးလျနိုင်ငံကပေါ်မောက်ခတူဖြစ်ပြီးဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်ဆောင်ရွက်ခဲ့ပါတယ်။သူ့ကိုရှုဝဲအဲ့ဥပဒေနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ဟာမြန်မာစစ်ကောင်စီကိုတရားဝင်အသိပြုပေးတဲ့ခီးစဉ်ဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်။ဒါပေမဲ့မြန်မာစစ်ကောင်ဆောင်တွေနဲ့ဆွေးနွေးခဲ့ရမှာအပြုသဘောရလဒ်ပြီးရရှိခဲ့ပြီးအာဆီယံရဲ့သဘောတူညီချက်၅ချက်ကိုအကောင့်ထဲဖော်ဖို့ခြေလှမ်းတရဖြစ်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကတော့ဆိုပါတယ်။